တော်ရရှိမြတ်ခင်ဗျာဖန်ဆင်းရှင်ထာဝရရှင်မြတ်စွာဘုရားသခင်ဟာဒီကမ္ဘာကြီးထဲမှာတရိတ်ဆန်တွေကိုလူတွေအတွက်ဖန်ဆင်းခဲ့ပါတယ်လူတွေကိုတရိတ်ဆန်တွေအတွက်မဖန်ဆင်းခဲ့ပါဘူးလူတွေကသာတရိတ်ဆန်တွေကိုလေ့ကျင့်ပေးပြီးခိုင်းစေပါတယ်တရိတ်ဆန်တွေကလူတွေကိုမလေ့ကျင့်မခိုင်းစေပါဘူးဒါပေမဲ့လို့အဲ့ဒီလိုအသိဉာဏ်မရှိတဲ့တရိတ်ဆန်တစ်ကောင်ရဲ့ဆုံးမတာကိုခံ င်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်15ကနေအခန်းငယ်18အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။မိုက်မဲတဲ့သူတွေဟာရေမရှိတဲ့ရေတွင်လေးတိုက်လို့လွင့်တဲ့မိုးတိမ်လို့ဖြစ်ပြီးသူတို့အတွက်ကတော့ငရဲပဲရှိတဲ့အကြောင်းရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်15ကနေအခန်းငယ်18အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ်
။သင်သိရသောတပါးချမ်းရဲ့သောတတ်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။မိတ်ဆွေတို့ကျွန်တော်တို့တူပြိုင်လေ့လာနေစေရှိတဲ့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2ဟာဏိဒန်းစတင်ပြိုးလိုက်တာနဲ့တပြိုင်နက်တည်းပဲတမန်တော်ကြီးရှင်ပေတရုတယောက်ယုံကြည်သူအသင်းတော်နဲ့ယုံကြည်သူတဦးချင်းတို့ရဲ့အနာဂတ်ရေးတွေနဲ့ပတ်သက်ပြီးတော့စိတ်လေးလံစွာပူပန်စိုးရိမ်စွာနဲ့ဗျာဒိတ်ပြုတ်ပြီးတော့သတိပေးခဲ့တယ်။မိစ္ဆာဒိဋ္ဌိအယူဝါဒတွေတကွကေတင်ရှင်ရဲ့အသက်ရှင်ခြင်းတရားကိုမှောက်လံဖြစ်စီပြီးတော့အသက်တရားတမာလန်းပေါ်ကလူတွေကိုလမ်းမှားများကိုလိုက်စီခြင်းမိစ္ဆာအယူအဆွဲများကိုပြောင်းလဲဖြစ်ပွားစီခြင်းအပြင်တမာတရားလမ်းဤအသရေကိုရုတ်လျော့သေးသိမ့်စေလိမ့်မယ်သတိထားကြပါအဲ့ဒီလိုလမ်းလွဲတိမ့်ချော်ခြင်းနဲ့လူသားတွေအတွက်လေမတရားမှုများရဲ့အကျိုးအဖြစ်ဘယ်လိုအပြစ်ဒဏ်တွေစီရင်ခြင်းကိုခံကြရလိမ့်မယ်ဆိုတဲ့အချက်တွေးကိုပေါ်ပြသတိပေးသွားခဲ့တာကိုကျွန်တော်တွေ့ရပြီးဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီလိုဏိဒံပြုအပြီးမှာတော့ဖောက်ပြန်သောကောင်းကင်တမန်တွေအပြစ်ဖြစ်နေပါသောလောကဒတ်တွေနဲ့တကွအာဗြဟံတို့ခေတ်ကာလဟိုးအလွန်ရှေးကြတဲ့ကာလကတောတုံဂေါမောရအစရှိတဲ့ရှေးကာလလူအဖွဲ့အစည်းကြီးတွေရဲ့အပြစ်ဒဏ်စီရင်ခြင်းအကြောင်းတွေကိုဖော်ပြပေးခဲ့ပါတယ်။အဲ့ဒီတောတုံသို့မဟုတ်ဆော်ဒမ်လို့ဆိုတဲ့အပြစ်ဒုစရိုက်မြေကယုံကြည်ခြင်းတရားကိုစောင့်ရှောက်သူလောတာဆိုတဲ့လူတယောက်ကိုတော့ကေတင်ချင်းဂျေဇုတော်နဲ့ပတ်ရစ်ပေးခဲ့ပြန်တယ်ဆိုတာကိုအတော်ကလေးအသေးစိတ်သင်ခန်းစာများအနည်းနဲ့မြင်ရအောင်ကျွန်တော်တို့ကသတိပေးဖို့ပြပေးခဲ့တယ်။ပြီးတဲ့နောက်မှာတော့အဖဖျားသခင်ဟာဖျားဝတ်၌မွေးလျော်သောသူတွေကိုစုံစမ်းနှောက်ယှက်ခြင်းတွေကြားရကကယ်နှုတ်နိုင်တော်မူတယ်။မတရားသောသူတို့ကိုဒဏ်ခတ်တော်မူတယ်မိစ္ဆာမှောင်မိုက်ဒုစရိုက်အပြစ်သမားတို့ကိုတော့တရားဆုံးဖြတ်သောနေ့အထိတိုင်အောင်ချုပ်နှောင်ထားနိုင်တော်မူတယ်။ထာဝရဘုရားသည်တတ်နိုင်တော်မူသောဘုရားဖြစ်သည်ဆိုတာတွေ့ကိုဆက်လက်ဖော်ပြပေးခဲ့ပြီဖြစ်ပါလေ။ပြီးခဲ့တဲ့သင်ခန်းစာမှာကတော့မတရားသောသူတို့ဤအပြစ်သင်ခြင်းသို့မဟုတ်ကျမ်းရဲ့ဏိဒံမှာဖော်ပြပေးခဲ့တဲ့အတိုင်းပဲမိစ္ဆာဝါဒီနှင့်မိစ္ဆာဆရာတို့ရဲ့အပြစ်ဒုစရိုက်တွေရဲ့အဲ့ဒီအပြစ်ဒုစရိုက်တွေအပြင်အသင်းတော်နဲ့ယုံကြည်သူတို့အဖွဲ့အစည်းမှာပါရင်အညစ်အကြေးအစွန်းအကွက်များဖြစ်နိုင်တယ်ဆိုတဲ့အချက်တွေးကိုနားလည်နိုင်အောင်ဂဂနနခံယူနိုင်အောင်ရှင်ပေထရုဩဝါဒစာဟာအတော်ကြီးပြောင်းကြကြဖော်ပြသွားပေးခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ပြီးခဲ့တဲ့သင်ခန်းစာရဲ့အငယ်17မှ24အတွင်းမှာကျွန်တော်တို့ကြားနာခဲ့ရတာကတော့မျက်မှောက်ခေတ်ကျွန်တော်တို့မိတ်ဆွေတို့ရဲ့ယုံကြည်ခြင်းအဖွဲ့အစည်းအတွင်းကယုံကြည်ခြင်းလောကအတွင်းမှာအမှန်တကယ်ရင်ဆိုင်ကြုံတွေ့နေရတဲ့ဖောက်ပြန်ခြင်းတွေရဲ့အကြောင်းပဲအတော်ကြီးကိုညဉ့်ညဉ့်ညံ့ညံ့နိုင်တဲ့ဖောက်ပြန်ခြင်းတွေဟာတကယ်တမ်းစင်စါကြီးကျွန်တော်မိဆွေတို့ရဲ့ကမ္ဘာလောကကြီးမှာမျက်မှောက်ခေတ်ကာလမှာသူ့အပိုင်းနဲ့သူအမှန်တကယ်ညှိစွန်းနေတဲ့အပြစ်အစွန်းအကွက်တွေပဲဆိုတာကိုကျွန်တော်မငင်းနိုင်အောင်တွေ့မြင်ကြရမှာဖြစ်ပါတယ်အဲ့ဒီပြီးခဲ့တဲ့အငယ်17မှ24အထိကိုပြန်ပြီးတော့ကြည့်မယ်ဆိုရင်အခုလိုတွေ့ရမှာပါကောင်းကင်တမန်တို့မူကားသူတို့တဲ့ခွန်အားတကူကြည့်တော်လေထာဝရဘုရားရှိတော်၌သူတို့အားကဲ့ရဲ့စွာသောပြစ်တင်ခြင်းကိုမပြုကြ။သူတို့မူကားဖမ်း၍ဖျက်ဆီးပွေရာဖန်ဆင်းသောတိရစ္ဆာန်တက်သက်ကဲ့သို့မိမိတို့နားမလည်သောအရာကိုကဲ့ရဲ့လျက်မိမိတို့ပုတ်ပြတ်သောအဖြစ်အကုန်အစင်ပြစ်စည်းခြင်းသို့ရောက်၍မတရားသောအမှု၏အပြစ်ကိုခံရကြလိမ့်မည်။နေ့အချိန်၌ပင်လွန်ကျူးစွာကာမဂုဏ်ခံစားခြင်းအမှုသည်ပျော်မွေ့ရာဖြစ်သည်ဟုသူတို့သဘောရှိ၏။သင်တို့နှင့်အတူစားသောက်ပွဲလုပ်သောအခါမိမိတို့မှားယွင်းသောသဘောနှင့်လွန်ကျူးစွာကာမဂုဏ်ခံစား၍သင်တို့၌အညစ်အကြေးအစွန်းအကွက်ဖြစ်ကြ၏သူတို့သည်သူမယားကိုပြမှားသောကိလေသာနှင့်ပြည့်စုံသောမျက်စိရှိ၍ ဒုစရိုက်ကိုမပြုတ်ဘဲမနေနိုင်ကြစိတ်နှလုံးမတည်ကြည်သောသူတို့ကိုအပြစ်သို့သွေးဆောင်တတ်၏လောဘလွန်ကျူးခြင်း၌ကျင်လေ၍ကျိန်တော်မူခြင်းဤသာဖြစ်ကြ၏တဲ့အဲ့ဒီလိုဖော်ပြခဲ့ပြီးဖြစ်ပါတယ်သောတရှင်မိတ်ဆွေအပေါင်းတို့လောဘလွန်ကျူးခြင်း၌ကျင်လေ၍ကျိန်တော်မူခြင်းဤသာဖြစ်ကြ၏ဆိုတဲ့ဏိဂုံကြံပိုင်းကလေးဟာဖြင့်အခုဆက်လက်အာယုံဆိုင်သွားကြရမယ်အပိုင်းကလေးပဲဖြစ်ပါတယ်ကျွန်တော်တို့ဒီကနေ့ဆက်ရမယ်သင်ခန်းစာသစ်ကိုအခြေခံပေးနေတဲ့အရေးကြီးသောကြံကလေးပဲလို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်လောဘလွန်ကျူးမှုတွေအလွန်အကျူးပြည့်နှဲနေတဲ့ကျိန်တော်မူခြင်းဤသာတယောက်ရဲ့အလွန်စိတ်ပြည့်ဖွယ်ဇလန်းဟောင်းတစ်ခုကိုတမန်တော်ကြီးရှင်ပေတရုအခုအချိန်ကစပြီးတော့ပြန်လည်အသက်သွင်းဖော်ပြပြီးတော့မှာဖြစ်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်15ဖြောင်းမတ်သောလန်တဲ့ကထွက်၍လွှဲသွားသဖြင့်ဘောတော်ဤသားဘာလန်ဤလန်ကိုလိုက်ကြ၏ထူးထူးခြားခြားကြည့်နော်ဘာလန်တဲ့မိษွေတို့မှတ်မိကြပါစားအလွန်အလွန်ရှေးကြတဲ့သင်ငန်းစာတွေမှာပါဝင်ခဲ့တဲ့ဘာလန်ပေါ့ဘောတော်ဤသားဘာလန်ဆိုတာဟာတခြားမဟုတ်ပါဘူးနော်အေဂုတ်ထုနိုင်ငံကလွတ်မြောက်လာသူကျွန်ဣသရေလလူမျိုးတော်ဟာခါနန်နိုင်ငံကိုဝန်ခံပြီးမောဘဆိုတဲ့ပြည်ကလေးကိုဖျက်ရတယ်အဲ့ဒီမောဘကိုဖျက်တဲ့အချိန်မှာမောဘကဘာလက်ဆိုသူဘရင်ဟာဒီဣသရေလလူအုပ်ကြီးကိုကြိပြီးတော့ကြောက်တာနဲ့ပဲလူမျိုးတော်ကိုနှင်ထုတ်နိုင်အောင်ကျိန်စာသင့်အောင်ဆိုပြီးတော့အမုံပြည်သားပေတော်မျိုးသားဘာလန်ဆိုတဲ့လူတစ်ယောက်ကိုပိုက်ဆံပေးပြီးတော့ငှားတယ်။ပြီးတော့ဣသရေလလူမျိုးတော်ကိုဒုက္ခတွေမရောက်ရောက်အောင်ကျိန်စာသင့်အောင်ဆိုပြီးတော့ကျိန်တိုက်ခိုင်းတယ်။အဲ့ဒီဘာလန်ဆိုတဲ့ပရောဖက်ဟာဖျားသခင်စကားကိုနားထောင်မယောင်ယောင်သူကိုပိုက်ဆံနေပုံပေးပြီးတော့ငှားတဲ့မောပဘရင်ဘာလက်ရဲ့စကားကိုနားထောင်မယောင်ယောင်ရောင်ချကြရဖြစ်ခဲ့တယ်။နောက်ဆုံးကျတော့သစ္စာပေါက်ဘာလန်ကိုသူတစ်သက်လုံးခွာစည်းလာတဲ့မြဲကစပြီးတော့လူစကားနဲ့အပြစ်တင်တာကိုခံရတယ်။တိရစ္ဆာန်ဖြစ်တဲ့မြဲကနော်လူစကားကိုပြောပြီးတော့သူ့ကိုအပြစ်တင်တာကိုဒီဘာလန်ခံခဲ့ရတယ်။အဲ့ဒီဘာလန်ဆိုတဲ့ပရောဖက်ဟာလေနောက်ပိုင်းမှာငွေကိုမက်ပြီးတော့ဖျားသခင်စကားကိုနားမထောင်တကယ်တော့ဣသရီလကိုကျင့်တိုက်ဖို့ဟန်ပြင်ခဲ့တာပဲ။ဒါပေမဲ့အဖဖရဲသခင်စီရင်တော်မူခြင်းဟာဘလောက်အံ့ဩဖို့ကောင်းလဲဆိုတော့သူ့ပါဇက်ကိုပြုတ်ပြင်ပစ်လိုက်တဲ့အချိန်ကျင်စာဆိုရာကိုမရောက်တော့ဘဲနဲ့ဒီဘာလန့်ရဲ့ပါဇက်ကနေပြီးတော့ဣသရေလလူမျိုးတော်ကိုကောင်းကြီးတွေပေးမိတယ်လို့ကြီးဖြစ်ကုန်ခဲ့ရတယ်ဆိုတဲ့အကြောင်းတွေးကိုတောလဲအကျမ်းအခန်းကြီး22ကနေစပြီးတော့ဖတ်ကြည့်မယ်ဆိုရင်အကျယ်တွင်ကျွန်တော်ပြန်ပြီးတော့တွေ့ရမှာဖြစ်ပါတယ်။အဖဖရဲသခင်ဝင်ပြီးတော့စီရင်လိုက်တဲ့အခါကျတော့အကုန်ကိုယ့်ရုပ်ကာယဖြစ်ကုန်တဲ့သဘောပေါ့။အဲ့ဒီပရောဖက်လူလေလူရှုပ်ဘာလန်ရဲ့အကြောင်းကိုရှင်ပေတရုပြန်ပြီးတော့တက်တည်ပြုဖော်ပြနေတာဖြစ်ပါတယ်။ဆက်ပြီးတော့နားထောင်ကြည့်ပါ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်16ထိုဘာလန်သည်မတရားသောအမှု၏အခါကိုတတ်မဲ့၍မိမိဒုစရိုက်အတွက်ကြောင့်ဆုံးမခြင်းကိုခံရ၏။အဘယ်သို့နည်းဟုမူကားစကားမပြောနိုင်သောမြဲသည်လူဘာသာအဖြစ်မွေ့၍သူပရောဖက်ဤမိုက်မဲခြင်းကိုမြစ်တာလီဤတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ဖျားသခင်ကနေပြီးတော့ဘာလန်မင်းကိုမောပဘရင်ကကြိမ်ခိုင်းတဲ့အတိုင်းမကြိမ်ရဘူးနော်အဲ့ဒီလိုအမိန်ပေးထားတာရှိပါတယ်ဒီတော့စစချင်းဒီဘာလန်ဟာလေဖျားသခင်ကိုကြောက်တယ်မကြိမ်ရဘူးဒါပေမဲ့မောပဘရင်ဘာလက်ကလည်းသူ့မူမတ်တွေနဲ့လက်ဆောင်တွေနဲ့ထပ်ပြီးတော့အထက်ထပ်သွေးဆောင်တဲ့အခါမှာစိတ်ပါလာတယ်ဖျားသခင်ကိုထပ်မေးပြီးတော့အခွင့်ရရင်ကြိမ်ပေးပါမဗျာဆိုတာမျိုးစိတ်ပြောင်းသွားတယ်ဆိုပြီးတော့တွေ့ရပါတယ်ပြီးတဲ့နောက်မှာတော့မောပအရာရှိတွေနဲ့အတူလူဆိုးတွေနဲ့မောင်းတိုင်ပင်လှုပ်ပြီးတော့မြဲကလေးကိုစီးပြီးတော့လိုက်သွားတယ်အဲ့ဒါနဲ့ပဲသူ့စိတ်ကိုတိလို့ကောင်းငင်တမန်ကိုဆေးလှုပ်ပြီးတော့လမ်းကိုပိတ်ပင်တားမြစ်စီးတယ်သူ့တစ်သက်လုံးစီးလာတဲ့မြဲကိုလေလူလူအသံထွက်ပြီးတော့သူ့ကိုအပြစ်တင်စီခဲ့တယ်ဆိုတာတွေ့ကိုတောလေရာကျမ်းအခန်းကြီး22မှာကျွန်တော်တို့အသေးစိတ်ပြန်ပြီးတော့တွေ့နိုင်ပါတယ်ဒီထဲကနေပြီးတော့တောလဲရာကျမ်းအခန်းကြီး22အငယ်27မှ30အတွင်းကိုကျွန်တော်ပြန်လည်တင်ပြပေးပါစီ။နန်နဲ့ရောက်မှဘာလန်ထ၍မြဲကိုကုန်းနှီးတင်ပြီးလျှင်မောဘအရာရှိတို့နှင့်အတူလိုက်လေ၏။ထို့သောလိုက်သောကြောင့်ဘုရားသခင်အမျက်တော်ထွက်၍ထာဝရဘုရား၏ကောင်းကင်တမန်သည်သူ့ကိုစီးတားခြင်းဟလမ်း၌ရပ်နေ၏။ထို့အခါဘာလန်သည်မြဲကိုစီး၍ငယ်သားနှစ်ယောက်နှင့်သွားစဉ်တွင်ထာဝရဘုရား၏ကောင်းကင်တမန်သည်ဓာကိုမိုးလျက်လမ်း၌ရက်နေသည်ကိုမြဲသည်မြင်လျင်လမ်းဆွဲ၍လေသို့ဝင်လေ၏။ဘာလံလည်းမြဲကိုလမ်းသို့ပြန်စီခြင်းဟာရိုက်လေ၏။ထာဝရဘုရား၏ကောင်းငင်တမန်သည်စပြည့်ဥယင်ဆောင်ရန်နှစ်ဖက်ဆက်ကြားလမ်း၌တဖန်ရက်နေ၏။ထာဝရဘုရား၏ကောင်းငင်တမန်ကိုမြဲသည်မြင်ပြန်သောအခါ ဆောင်ရမ်းတစ်ဖက်၌တိုး၍ဘာလံ၏ခြေကိုဖိလိ၏ဘာလံလည်းတဖန်ရိုက်ပြန်လိ၏ထာဝရဘုရား၏ကောင်းကင်တမန်သည်လွန်သွား၍လမ်းတစ်ဖက်ဖက်မြမလွဲနိုင်အောင်ကျင်းမြောင်းသောအရတ်၌ရပ်နေ၏မြေသည်လည်းထာဝရဘုရား၏ကောင်းကင်တမန်ကိုမြင်မြန်သောအခါဘာလံအောက်၌ဝတ်လျက်နေ၏ဘာလံသည်အမျက်ထွက်၍တောင်ဝေးနှင့်မြေကိုရိုက်လိ၏ထိုအခါထာဝရဘုရားသည်မြေ၏နှုတ်ကိုဖွင့်တော်မူ၍မြေကသင်သည်ငါ့ကို၃ချိန်တိုင်အောင်ရိုက်ရမည်အကြောင်းငါသည်သင်၌အဘယ်သို့ပြုတ်ပြီသနည်းဟုဘာလံအားမေးလျင်ဘာလံကသင်သည်ငါ့ကိုကြည်စားပါသည်တကားငါ၌ဓာရှိပါစေသောဓာရှိလျင်သင်ကိုယခုသတ်မည်ဟုမြေအားဆို၏မြေကလည်းငါသည်ယနေ့တိုင်အောင်သင်၏အစီးကိုအစဉ်ခံရသောသင်၏မြေဖြစ်သည်မဟုတ်လောသင်၌တခါမျှဤသို့ငါပြုတ်ဘူးသလောဟုဘာလံအားမေးလျင်မပြုတ်ဘူးဟုပြန်ပြော၏တဲ့ထူးဆန်းလိုက်ပါပြီတော့နော်အဟိတ်တရိတ်ဆန်ကမှလူသားတဲ့တောင်အသိဉာဏ်ရှိတယ်ဆိုတဲ့ဘဝကိုရောက်သွားတယ်ဒါဟာအဖဖျားသခင်လူသားကိုအသိဉာဏ်ပေးခြင်းသတိပေးခြင်းသာလျှင်ဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အထက်ပိုင်းမှာတုန်းကလောဘလွန်ကျူးခြင်း၌ကျင်လေခြင်းအဖြစ်ကျိန်တော်မူခြင်းဤသာဖြစ်ကြ၏လို့ဆိုထားပါတယ်နော်တနည်းပြောရရင်ဖန်၍ဖြစ်စည်းဖို့ရာဖန်ဆင်းသောတိရိစ္ဆာန်များနှင့်မိစ္ဆာဝါဒသမားတွေဟာအတူတူပဲဖြစ်တယ်ဆိုတာကိုနှုတ်ကပတ်တော်ဟာအလေးအနက်ဖော်ပြပေးလိုက်တယ်အခုအချိန်မှကျတော့ဘာလံဆိုတဲ့ပရောဖက်ဟာအဲ့ဒီလိုတိရိစ္ဆာန်ဘဝကိုသက်ဆင်းသွားရပြီဆိုတာကိုရှင်းလင်းပြတ်သားစွာကျွန်တော်တို့နားလည်နိုင်ပါတယ်အဲ့ဒီလိုကိုယ့်ရုပ်ကာယတွေဖြစ်ခဲ့ရသလိုနောက်ပိုင်းကျတော့လေမောဘဘရင်ကအတင်းကျိန်ဆဲခိုင်းတဲ့အချိန်သူဟာမောဘဘရင်ပေးတဲ့လက်တွေကိုမျှော်ကိုပြီးတော့ကျိန်ဆဲပစ်လိုက်တာဟာလीကျင်းစဲရမရောက်တော့ဘဲနဲ့ကောင်းကြီးပေးတယ်လူကြီးဖြစ်သွားတဲ့အတွက်ကြောင့်မောပဘရင်ဘာလက်တယောက်အကြီးအကျယ်ဒေါသတွေထွက်သွားခဲ့ရတယ်ဆိုတာတွေ့ကိုဆက်ပြီးတော့ကျွန်တော်တို့သမိုင်းကြောင်းမှာတွေ့ရပြန်ပါတယ်ဟုတ်ပါတယ်ဒါတွေကိုတောလျာကျမ်းအခန်းကြီး23 24အတွင်းမှာကျွန်တော်တို့တွေ့နိုင်ပါတယ်အခန်းကြီး24တဲ့ကအငယ်37အရာဆိုရင်အခုလိုဟာသကြီးဖြစ်သွားတာကိုကျွန်တော်တို့တွေ့နိုင်ပါတယ်ထိုအခါဘာလက်မင်းသည်ဘာလံကိုအမျက်ထွက်၍လက်ခုပ်ကြည့်လျက်ငါဤရန်သူတို့ကိုကျိန်ဆဲစေခြင်းဟာသင်ကိုငါခေါ်ခဲ့၏။သင်သည်၃ချိန်တိုင်အောင်အကျွင့်မဲ့ကောင်းကြီးပေးလိမ့်ပြီတကား။ထို့ကြောင့်သင်နေရာပြည်သူပြေးသွားလော့သင်ကိုချီးမြှောက်မည်ဟုအထက်ကငါအကြံရှိ၏။တို့ရာတွင်ထာဝရဘုရားသည်သင်ဤဘုန်းကိုမတိုးပွားစေခြင်းဟာစီတာလေပြီဟုဆို၏တဲ့။စိတ်ကောက်ပြီးတော့ဗာလက်ဘရင်ပေါက်ဆက်ပေါက်ဆက်ပြောတဲ့အသံပဲ။ဘလောက်ရည်ဘူးကောင်းတယ်လေ။မိတ်ဆွေအပေါင်းတို့ဘာလံဟာတောလျာကျမ်းအခန်းကြီး37ဖော်ပြချက်တွေအရဆိုရင်ဣသရေလလူမျိုးတော်ရဲ့ဓာချက်နဲ့နောက်ဆုံးမှသေပွဲဝင်ပြီးတော့ဆက်သိမ်းသွားခဲ့ရတယ်ဆိုတာကိုတွေ့ရပါတယ်။ကျမ်းစာမှာတဆင့်ထိုဘာလံသည်မတရားသောအမှု၏အခါကိုတက်မဲ့၍မိမိဒုစရိုက်အပြစ်ကြောင့်ဆုံးမခြင်းကိုခံရတယ်လို့ပြတ်သားစွာဖော်ပြထားပါတယ်။ဒီဝကျစကားစုကလေးဟာအတော်ကလေးကြောက်စရာကောင်းလောက်အောင်ထိထိမိမိရှိစေတယ်လို့ကျွန်တော်ခံယူမိပါတယ်။ကျွန်တော်မိတ်ဆွေတို့ရဲ့ခေတ်ဟာပိုက်ဆံဖောပေါ်တီတီရှိမှလူလူတူတူဖြစ်တဲ့ခေတ်တခါတုန်းကဓမ္မညီလာခံကြီးမှဆရာကြီးဦးဝင်းတင်ပြောခဲ့ဘူးသလို Money Oriented Society လို့ပြောယူရတဲ့ခေတ်မို့လို့ကျွန်တော်မိတ်ဆွေတို့ယုံကြည်သူတွေဟာလေအတော်ကြီးကိုဘဝကိုယုံကံရတယ်ငွေကြေးကိုရှာကြရတယ်အဲ့ဒီအခါမှာမတရားသောအမှုဤအဖို့အခတွေများမသိမသာရောရှက်ပြီးတော့ပါနေပြီလားမကင်းမလွတ်တွေများဖြစ်နေမှာလားဆိုရကိုကျွန်တော်သိပြီးတော့သတိတရားရမိဖို့လိုပါ रे ကိုကိုကိုဆန်းစစ်ဖို့အရေးကြီးလာပါ रे အဲ့ဒီအတိုင်းသာဆိုရင်တော့ဒုစရိုက်ကြောင့်တနည်းနည်းအဆုံးအမခံကြရမှာပဲဖြစ်တယ်လို့ကျွန်တော်ပြောချင်ပါ रे အထူးသဖြင့်ဒီအပိုင်းကလေးမှာ entrepreneurs လို့ခေါ်တဲ့ခေတ်သစ်စီးပွားရေးလူစွန့်စားတွေအတွက်ဆိုရင်ပိုက်ဆံရှာရတာကခေတ်ရဲ့အလုပ်ပဲဆိုတာကိုကျွန်တော်ကောင်းကောင်းကြီးနားလည်ပါ रे ဒီပုဂ္ဂိုလ်တွေကိုသမာကျမ်းစာအရာဖော်ပြရမှာကတော့ချမ်းသာကြွယ်ဝခြင်းဟာအသက်တာတစ်ခုအတွက်ဘုရားသခင်ပေးတဲ့အလွန်ကောင်းမြတ်သောအခွင့်အရေးဖြစ်တယ်။ကျေးဇူးတော်ဖြစ်တယ်။ဒီကျေးဇူးတော်ကြီးကိုခံရသူဟာကျေးဇူးတော်နဲ့ထိုက်ထိုက်တန်တန်အသုံးပြုဖို့လေအဖဘုရားသခင်အလိုတော်ရှိနေပြန်တယ်။ကိုရတိုင်းကိုကြီးယူရတဲ့ကမ္ဘာလောကကြီးမှာလူသားတွေအချင်းချင်းမေတ္တာဝေမျှစောင့်ရှောက်ကြဖို့သိပြီးတော့အရေးကြီးနေပြီဆိုတဲ့သမာတရားရဲ့လက်ညွန်ချက်ပဲဖြစ်ပါတယ်။ဒီနော်ကပြင်းတာကိုဖြင်းတာကိုလက်ကြောမှမတင်းကြပဲငါတို့ဘာမှကုစရာမလိုဘူးဆိုတာမျိုးတွေသွားပြီးတွေးနေလို့လေဒီလောကကြီးဟာပို့ပြီးတော့ကောင်းလာလိမ့်မယ်လို့ကျွန်တော်တို့ဘယ်လို့မှမထင်နိုင်ပါဘူး အဲ့ဒီလိုအကြောင်းပြချက်တွေစင်ကြီးဆင်းလက်တွေကိုနောက်မှထားနှပေးမှချိန်လောလောဆယ်ကိုစီကမေတ္တာစိတ်ကလေးနဲ့ကိုယ့်ရဲ့ကျေးဇူးတော်ကိုဖဲ့ပေးဖို့မေတ္တာဝေဖို့ကအဓိကလို့ကျွန်တော်ခံယူမိပါတယ်သုတ်တန်ဆရာကဖော်ပြပေးခဲ့တဲ့ဂယုဏအရာ၌ပင်ကြမ်းကြုတ်ခြင်းဆိုတဲ့အမှုမျိုးကိုကျွန်တော်မိษွေတို့ယုံကြည်သူတွေအထူးသတိထားရှောင်ကျဉ်ကြရလိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်18ထိုသူတို့သည်ရေမရှိသောရေတွင်းကဲ့သို့၎င်းလေတက်၍လွင့်သောမိုးတိမ်ကဲ့သို့၎င်းဖြစ်ကြ၏သူတို့အဖို့တခဲနှစ်သောသာဝရမှောင်မိုက်ကိုပူထားလျက်ရှိ၏မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်ဖော်ပြချက်ဟာအံ့ဩဖို့ကောင်းလောက်အောင်စိစိတွေ့တိုင်းရေရေပေါ်လောက်အောင်ရှိတယ်လို့ကျွန်တော်ဆိုချင်ပါ रे ရေတွင်းကတော့ရေတွင်းပဲနော်ငုံကြည့်လိုက်တော့ရေတစ်စက်မှမရှိဘူးတနည်းအားဖြင့်အဲ့အငယ်၁၂ထဲကအတိုင်းစပြီးတော့တကိုးပြလာတော့တာပါပဲအဲ့ဒီတုန်းကမိတ်ဆွေတို့ကြားခဲ့ရပြီလေမိမိတို့ပုတ်ပြက်သောအဖြစ်အကုန်အစင်ပြက်စီးခြင်းသို့ရောက်၍မတရားသောအမှုဤအပြစ်ကိုခံရကြလိမ့်မည်တဲ့တနည်းအားဖြင့်ကိုဖတ်သားကိုဓာတ်ပေါက်တယ်ပြီးတဲ့နောက်ဓာတ်ပြက်တယ်တခါဓာတ်ပြက်ပါတယ်ဆိုမှအပြစ်ကိုလည်းခံရသေးတယ်တဲ့အဲ့ဒီအတိတ်ပဲပေါ့မှန်ပါလေအသုံးမကျတဲ့ရေတွင်းကြီးဒီအတိုင်းထားရင်အလကားပဲဆိုပြီးတော့နဘေးနဘီကဖနှက်ဆုပ်တို့ကြွကြွအိတ်တို့အမိုက်တောင်းတို့လာလာပြီးတော့သွန်တယ်လို့ပဲနေမှာပေါ့ရစရာမရှိဘူးအကုန်လုံးညစ်ပတ်ပြီးတော့နောက်ဆုံးမှယွန်းစပွဲလိလိဖြစ်ကုန်ရတတ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါလိမ့်မယ်ပြီးတဲ့နောက်ဆက်ပြီးတော့ဖော်ပြလိုက်သေးတယ်လေတိုက်၍လွင့်သောမိုးတိမ်ကဲ့သို့၎င်းတဲ့ဟောတို့ရေတွင်းကြီးကရေမရှိပေမဲ့မပူနဲ့တော့ဟေတောင်ဘက်မှာတော့တိမ်တိုက်တွေဆင်းနေပြီမိုးတွေရွာတော့မဟာဆိုပြီးတော့ကောင်းကျင်ကြီးကိုမျှော်ကြည့်ပြီးတော့ဝန်းသာလို့နေစေဝမ်းမြောက်လို့နေစေလေကလေးတစ်ချက်ခပ်ပြင်းပြင်းဖွေလိုက်တဲ့ ਨੇ အဲ့ဒီရွာလူမတတ်သောတိမ်တိုက်ကြီးတွေဟာအဝေးကိုတဖန်လွင့်သွားကြရပြန်တယ်မိတ်ဆွေပျောက်သောသားတယောက်ရဲ့အကြောင်းကိုပြန်စဉ်းစားပါနော်ပိုက်ဆံတွေကုန်ပြီဥစ္စာတွေပြုံးကြည့်ပြီဆိုကမှသူ့ရဲ့ရှင်ပြောပြောနိုင်ငံကြီးမှလည်းတကယ်စီးပွားရေးတွေတူပြိုင်ပြက်ကုန်လိုက်တာလေတောင်ရံပြီးစားလို့တောင်မှတွက်ချီမကြိုက်တော့ဘဲနဲ့နောက်ဆုံးမှဝက်တော်ကိုရောက်သွားရသလိုပဲနေမှာပေါ့ဘေးပြန်ညာပြန်ဒုက္ခရောက်ပြီဆိုတဲ့အတိတ်ပဲပဲဘာလန်တို့လိုမိဆာသမားတို့ဟာအဲ့ဒီလိုရေတွင်းပြက်ဘဝမျိုးနဲ့တူတယ်မျော်လင့်ချက်တို့ပြက်သုံးရခြင်းနဲ့တူတယ်ဆိုတဲ့အချက်ကိုဒီအပိုင်းမှာမိမောင်းထုတ်ဖော်ပြပေးလိုက်ပါတယ်သိတော့မဆန်းလှပါဘူးပထမမြောက်သောဆာလန်မှာအခုလိုဖော်ပြထားတာကိုမိဆွေတို့အားလုံးအလွတ်ရပြီးသားနေမှာပါမတရားသောသူတို့ဤတိုက်တွန်းခြင်းသို့မလိုက်လူဆိုးတို့ဤလမ်းတွင်မရမနေမချီမဲ့မြင်ပြုသောသူတို့ဤအစည်းအဝေး၌မထိုင်ထာဝရဘုရား၏တရားတော်ကိုမွေ့လျော်၍တရားတော်၌နင်းညံ့မပြတ်ဆင်ခြင်သောသူသည်မင်္ဂလာရှိ၏အကြောင်းမူကားထိုသူသည်မျက်နှာမှစိုက်လျက်မိမိအချိန်တန်မှအသီးကိုသီး၍အွဲ့မညှိုးနွမ်းတတ်သောအပင်နှင့်တူ၏ပြုလေသမျှတို့၌အောင်းလိမ့်တည်းအဲ့ဒါအဖဘုရားသခင်ဤကျေးဇူးတော်ကိုခံရသောသူမင်္ဂလာရှိသူတို့ဤဘဝတခါမင်္ဂလာမရှိတဲ့မတရားသောသူတို့ဤအကြောင်းကိုဆဲ့ပြီးတော့ဒီဆာလံတစ်ဟာဖော်ပြထလိုက်တာအသေးရခြင်းစရာအလွန်ကောင်းလှပါလေမတရားသောသူတို့မူကားထိုကဲ့သို့မဟုတ်လေတိုက်၍လွင့်သောဖွဲနှင့်ပြူကြ၏ထို့ကြောင့်တရားဆုံးဖြတ်တော်မူရာကာလ၌မတရားသောသူတို့သည်မတည်မနေရကြဖြောက်မတ်သောသူတို့ဤအပေါင်းအသင်းတဲ့သူလူဆိုးတို့သည်မဝင်ရကြအကြောင်းမူကားဖြောက်မတ်သောသူတို့ဤလမ်းကိုထာဝရဘုရားသိကျွမ်းတော်မူ၏မတရားသောသူတို့ဤလမ်းသည်ဆုံးရှုံးခြင်းတို့ရောက်ရလေးအံ့တည်းတဲ့အဲ့ဒီလိုဖော်ပြထားတာကိုမိဆွေတို့အားလုံးသိကြပြီသားပါထိုသူတို့အဖို့တခဲနဲ့သောသာဝရမှောင်မိုက်ကိုပို့ထားလျက်ရှိ၏တဲ့မိဆွေအထက်ကရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်4နဲ့5မှာလေပြစ်မှားတတ်သောကောင်းငင်တမန်ဘုမဟုတ်မိဆာဆရာဆိုတဲ့အဖဖျားသခင်ကိုတော်လှန်ပုန်ကန်တတ်တဲ့ကောင်းငင်တမန်တွေကိုငရဲကိုခြားတယ်စစ်ကြောပူရင်အဖဖရာသခင်ဟာချုပ်နှောင်ထားတယ်။မှောင်မိုက်တန်ကျိုးနဲ့ချီနှောင်တော်မူတယ်ဆိုတာဒီကိုကျွန်တော်တို့တွေ့ခဲ့ရပြီဖြစ်ပါတယ်။အကြောင်းမူကားပြစ်မှားသောကောင်းငင်တမန်တို့ကိုဖရာသခင်သည်နှမျောတော်မမူ။ငရဲသူချလိုက်ပြီးမှစစ်ကြောစီရင်ခြင်းအလို့ငှာချုပ်ထား၍မှောင်မိုက်တန်ကျိုးနဲ့ချီနှောင်တော်မူ၏။ရှေးလောကဒတ်ကိုလည်းနှမျောတော်မမူ။ဖြောက်မှတ်ခြင်းတရားကိုဟောသောနောအေးနှင့်လူခုနှစ်ယောက်တို့ကိုစောင့်မတော်မူ၍ဖျားကိုမကိုးကွယ်သောလောကီသားအပေါင်းတို့ကိုရေလွှမ်းမှုစေတော်မူ၏တဲ့အဲ့ဒီလိုတွေ့ကြရပြီပါတခါအငယ်၁၀ရဲ့အပိုင်းခါမှာကြတော့လည်းပဲမယုံမဆွဲပဲ အဖဖျားသခင်ရဲ့အာနာစက်ကိုမချိမဲ့မြင်ပြုတ်တော်သူအဖဖျားသခင်ကိုတော်လှန်သောသူတို့ကိုအထူးသဖြင့်ဒဏ်ခံစေမည်အကြောင်းဆိုပြီးတော့အဖဖျားသခင်ဘယ်လိုဖော်ပြထားခဲ့တယ်ဆိုတာကိုမိတ်ဆွေတို့တွေ့ရပြီးသားဖြစ်ပါတယ်အာနာစက်ကိုမချိမဲ့မြင်ပြုသောသူတို့ကိုအထူးသဖြင့်ဒဏ်ခံစေမည်အကြောင်းတရားဆုံးဖြတ်သောနေ့အဖို့ချုပ်ထားခြင်းငှာ၎င်းထာဝရဖျားသည်တတ်နိုင်တော်မူ၏တဲ့ဒါပေမဲ့အဲ့ဒီလောက်နေတယ်မပြီးသေးပါဘူးနော်အဲ့ဒီကျမ်းမှာပဲဆက်လက်ဖော်ပြထားတဲ့အချက်တခုကိုလေကျွန်တော်တို့မေ့လို့မရပါဘူးထိုသူတို့သည်ရဲရင်တော်သူကိုအလိုသို့လိုက်တတ်သောသူဖြစ်၍ဘုံတကိုကြည်သောသူတို့ကိုကဲ့ရဲ့ဝန်ကြ၏မိတ်ဆွေအပေါင်းတို့ကျွန်တော်ရှင်းပြခဲ့တဲ့အတိုင်းပဲထာဝရဘုရားရဲ့အကျွင့်မဲ့အစွန်းတတ္တိနဲ့ဘုံတကိုတော်စာရန်ဘက်တော်သားတို့ရဲ့အစွန်းတတ္တိတို့ကိုအပြိုင်ဖော်ပြထားတယ်လို့ကျွန်တော်ဆိုခြင်းပါ रे သူတို့သည်ရဲရင်သည်တနည်းအားဖြင့်မိုက်အားကောင်းလျက်ရေးတင်လွန်သည်ဘုံတကိုကြည်သူဆိုတဲ့အဖဖျားသခင်ဘက်တော်သားတို့ကိုတောင်းမှကဲ့ရဲ့ဝန်သည်ဆိုတဲ့သဘောပဲဖြစ်နေပါ रे မိတ်ဆွေတော်တာရှင်အပေါင်းတို့ယုဒလူမျိုးလို့ခေါ်တဲ့ဣသရေလတို့ရဲ့ဓမ္မသမိုင်းဟောင်းမှာမိစ္ဆာပရောဖက်တို့ရှိခဲ့ဘူးသလိုကျွန်တော်တို့မိတ်ဆွေတို့ရဲ့ယုံကြည်သူများရဲ့အသင်းတော်များဖြစ်တည်စားအချိန်ကစလို့အခုခေတ်သမိုင်းအထိတိုင်အောင်မိစ္ဆာအယူအဆွေတွေမိစ္ဆာဆရာတွေပေါ်ထွက်မယ်ဆရာကိုရှင်ပေတရုဟာအခုအခန်းကြီး2ရဲ့အစမှကတည်းကနိဒန်းပြုတ်ပြီးတော့ဖော်ပြလာခဲ့တယ်။ဒါဟာအခုပရောဖက်ဘာလန်တို့အကြောင်းနဲ့ဆက်လက်ပြီးတော့ပတ်သက်နေတယ်။ဘာလန်အဖင့်တက်သေးဖော်ပြတဲ့အထိဇက်တိုက်တွေ့ရတဲ့မိစ္ဆာနတ်ဆိုးခေါ်စာရမဏတ်တို့ရဲ့ဘက်တော်သားအန်တီခရစ်လို့ခေါ်တဲ့ခရစ်တော်ဆန့်ကျင်ရေးသမားကစပြီးတော့မတရားသောလူအပိုင်အဝိုင်းကြီးအကြောင်းကိုပါခြုံငုံပြီးတော့မြင်တွေ့စေရတဲ့ရှင်ပေတရု၏အဆုံးအမတွေပဲဖြစ်တယ်လို့ကျွန်တော်ခံယူပါတယ်။ရှင်ပေတရုရဲ့အခုလိုတကူတကန်ဆန်းဆန်းတစ်တစ်ပုံစံနဲ့အထူးပြုဖော်ပြသောဂန္ဓာဟာအခြားအခြားသောကျမ်းတွေအသီးသီးမှဆိုဖွဲ့ဖော်ပြခဲ့တဲ့အခြားခေါင်းစဉ်တွေနဲ့မတူဘူးလို့ကျွန်တော်တို့သတ်မှတ်ကြရမှာဖြစ်ပါလေ။မကောင်းမှုဒုစရိုက်တို့ရဲ့အစမိစ္ဆာနတ်ဆိုးတို့ကဆိုတဲ့ဆွတ်ဆွဲဖော်ပြချက်ကြီးဖြစ်တယ်။လူအဖွဲ့အစည်းတဲမှာအမှန်တကယ်တည်ရှိနေတဲ့ evil spirit ကနတ်ဆိုးတို့ရဲ့အကြောင်းကိုမိမောင်းထိုးဖော်ပြပေးရင်လူသားတို့ဟာအဲ့ဒီ evil spirit တို့ရဲ့အဆုံးချမှုကိုခံရပြီးတော့ပျက်စီးရလမ်းကိုဖောက်ပြန်စွာရောက်ရှိသွားတတ်ကြတယ်ဆရာကအလေးအနက်သတိပေးဖော်ပြလိုက်ခြင်းပဲလို့ကျွန်တော်ဆိုချင်ပါ रे စာရန်ဂျူမှွေတဲ့နေရာအရာဆရာဟာမိတ်ဆွေတို့ကျွန်တော်တို့လူအများစုထင်နေတဲ့ Parishes Sanhedrin မှာလွတ်တော်မှာမဟုတ်အဲ့ဒီအရက်ဒေသမှာစာရန်တကူတကသွားစရာမလိုဘူးဘာဖြစ်လဲဆိုတော့စာရန်ဘက်တော်သားတွေအကုန်စုနေတဲ့အရက်လေဘသူကမှမထင်နဲ့ယေရုရှလင်မြို့တော်ရဲ့အထက်ခမ်းမတနေရာကဲ့တင်ရှင်ကိုတော်တိုင်ရှိတဲ့ညစာစားပွဲကြီးမှာဖြစ်သွားတာကိုကျွန်တော်တို့တွေ့ရတယ်ဟုတ်တယ်ယူရရှကာယုတ်ရဲ့နှလုံးသားယူရရှကာယုတ်ရဲ့အပြစ်ခြေလှမ်းတွေနဲ့အတူဒီစာရမဏတ်ဟာခရစ်တော်ကိုတော်တိုင်ရှိတဲ့ညစာစားပွဲကြီးအတွင်ကိုဝင်ပြီးတော့မှုန်ခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်မိတ်ဆွေအပေါင်းတို့အဲ့ဒီအတိုင်းပါပဲနော်အသင်းတော်ဗိမှန်တော်ကကွာရအဖွဲ့စီဤအဖွဲ့အသင်းတော်ကောင်စီတို့လိုနေရာမျိုးတွေမှာစာရန်ဝေရောက်နိုင်တယ်ဆရာတွေကလေကျွန်တော်တို့ကပြီးခဲ့တဲ့အတိတ်သင်ခန်းစာတွေမှာအလေးအနက်ပြုဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မလို့လေအသင်းတော်နဲ့ယုံကြည်သူအဖွဲ့အစည်းတို့အတွက်ခရစ်တော်၌သာတည်မီနိုင်ကြပါစေ။ပြည့်ဝစုံလင်ခြင်းရှိနိုင်ကြပါစေဆိုတဲ့အဆုံးအမကိုကောလောသဲဩဝါဒစာမှာအခိုင်အမာတွေ့ကြရခြင်းဖြစ်ပါတယ်။ဟုတ်ပါတယ်။ကောလောသဲဩဝါဒစာအခန်းကြီး2မှာပြန်ပြီးတော့ကြည့်စီခြင်းပါလေခရစ်တော်ဤတရားကိုမလိုက်လူအဆက်ဆက်ခံသောဤဥပရိသနှင့်လောကီတရားနှုတ်ကိုလိုက်၍လောကီပညာနှင့်အချီးနှီးသောပရိယေအဖြစ်သင်တို့ကိုအဘယ်သူမျှမလူယူမဖြက်စီးစီခြင်းကသတိပြုကြလောအကြောင်းမူကားဘုရားသခင်ဤဇာတိအဖြစ်တော်ဤပြည့်စုံခြင်းအပေါင်းသည်ခရစ်တော်၌ကိုထင်ရှား၍ဂျင်းဝတ်တော်မူ၏အထွတ်အမြတ်အာနာစေရှိသမျှကိုအုပ်ဆိုးတော်မူသောထိုသခင်၌သင်တို့သည်စုံလင်ခြင်းရှိကြ၏တဲ့အဲ့ဒီအတိုင်းပါပဲအေဖက်ဩဝါဒစာမှာလေတမန်တော်ကြီးရှင်ပေါလုဟာအေဖက်အသင်းတော်ကိုအခုလိုသတိပေးခဲ့ပါတယ်အေဖက်ဩဝါဒစာအခန်းကြီး9ရဲ့အငယ်16မှာကြည်ပါယခုနေ့ရဲ့ကာလတို့သည်ဆိုးရုပ်သောကြောင့်ကာလအချိန်ကိုရွေးနှုတ်ကြလောထို့ကြောင့်သတိမရှိသောသူမဖြစ်သခင်ဖျား၏အလိုတော်ရှိရာကိုပိုင်းချ၍သိသောသူဖြစ်ကြလောတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီအေဖက်ဩဝါဒစာမှာပဲနိဂုံးကျမ်းအခန်းကြီး6ကိုရောက်တဲ့အချိန်မှာစာရမဏန်ဆရာဟာမြင်သာထင်သာမရှိတဲ့အမှန်တရှိသောတကုတ်အာဏာတွေရှိနေတယ်ဆိုတာကိုအလေးအနက်သတိပေးလိုက်ပြန်ပါသေးတယ်အေဖက်ဩဝါဒစာအခန်းကြီး6 အငယ်30မှာကြည်ပါကျွင်းသေးသောစကားဟုမူကားညီအကိုတို့သခင်ဖျားအားဖြင့်တကူတော်အရှင်အားဖြင့်ခိုင်ခံ့ခြင်းရှိကြလောမာနဤပရိယေတို့ကိုစီတားနိုင်မည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောလက်နှင့်စုံကိုဝတ်ဆောင်ကြလောအကြောင်းမူကားငါတို့သည်အသွေးအသားရှိသောယံသူတို့နှင့်ဆိုင်ပြိုင်တိုက်လှန်ရကြသည်မဟုတ်အထွတ်အမြတ်တို့နှင့်၎င်းအာနာစစ်တို့နှင့်၎င်းလောကီမှောင်မိုက်၌အစိုးတရားပြုလုပ်သောမင်းတို့နှင့်၎င်းမိုးကောင်းကျင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြိုင်တိုက်လှန်ရကြ၏တဲ့မိတ်ဆွေအပေါင်းတို့မျက်မြင်ဒိဋ္ဌမတွေ့မမြင်ရတဲ့မှောင်မိုက်ရဲ့တကူတွေလောကီမှောင်မိုက်ကိုအစိုးတရားပြုနေတဲ့နတ်ဆိုးတို့ရဲ့တရုပ်တွေးကိုပြက်ပြက်ချင်းချင်းတွေ့မြင်ရပြန်တာကတော့လူအဖွဲ့အစည်းရဲ့လက်တွေ့တည်နေသောဖောက်ပြန်ခြင်းတွေပဲဖြစ်ပါတယ်အသင်းတော်ဆိုရက်ခရစ်တော်ဒီဟုသောဥကောင်း၌ဆက်သွယ်သောအသင်းတော်ဟာဖျားသခင်ပြင်ဆင်ပေးသောလက်နှင့်ဆုံနှင့်သာလျှင်ဒီအပြစ်တရားကိုတော်လှန်သွားနိုင်မှာဖြစ်ပါလေအဖကိုဆန့်ကျင်တဲ့ဒီမိစ္ဆာတရားဟာလေတရားကိုသဘောအရပင်လျှင်ဆုံးရှုံးရမယ့်သဘာဝဖြစ်တဲ့အတွက်ကြောင့်ခိုင်မြဲတဲ့ယုံကြည်သူအဖွဲ့အစည်းဟာအရှင်းကြောက်စရာမရှိနိုင်ပါဘူးထိုသူတို့သည်ရေမရှိသောရေတွင်းကဲ့သို့၎င်းလေတိုက်၍လွင့်သောမိုးတိမ်ကဲ့သို့၎င်းဖြစ်ကြ၏သူတို့အဖို့တခဲနှစ်သောသာဝရမှောင်မိုက်ကိုသူထားလျက်ရှိ
၏ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်စီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်18ကနေအခန်းငယ်22အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်